ဇူလိုင်လ30ရက်ကစလာတဲ့ဒီနေ့ရဲ့မိုးရာသီပထမကာလမြေကြီးကြီးချိန်မှာတည်ဆုံးသူနှစ်ဦးရှိခဲ့ပြီးမြန်မာပြည်အနှံ့မှာရေဘေးတင်သူပြည်သူပေါင်း9000နီးပါးလောက်ရှိခဲ့ပါတယ်။လောလောဆယ်အေရဝတီတိုင်းဒေသကြီးမှာစိုးရိမ်ရေမှတ်အထက်မှာရှိနေပြီးလာမယ့်သတင်းပတ်အတွင်းအေရဝတီနဲ့ချင်းတွင်းမြေပြန်တက်လာနိုင်တဲ့အကြောင်းမိုးစလာဌာနကခန့်မှန်းထားပါတယ်။ဒီသတင်းကိုတော့
ဟုတ်ကဲ့ဒီနေ့မိုးရာသီမှာရေကြီးရေရှမ်းမှုအဓိကကြုံတွေ့ရတဲ့ဒေသတွေကတော့စကိုင်းတိုင်းဒေသကြီးမကွေးတိုင်းဒေသကြီးပဲခူးတိုင်းဒေသကြီးအေရဝတီတိုင်းဒေသကြီးနဲ့ကရင်ပြည်နယ်တို့ဖြစ်ပါတယ်ချင်းတွင်းအေရဝတီနဲ့တန်လွင်မြစ်ရေကြီးတာကြောင့်ဇူလိုင်လ30ကဒီနေ့အထိရေဘေးသင့်ပြည်သူ9000လောက်ရှိပြီးမကွေးတိုင်းမှာအဆိုးဝါးဆုံးခံစားရတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ
ကျင်လောက်ရှိတယ်ပေါ့ဗျာမြေပေးတင်တဲ့နေရာတွေကသခိုင်းတိုင်းဒေသကြီးတွေပါဆိုလို့ရှိရင်ဟိုခန်းတီမော်လိုက်လင်းချင်းနောက်မုံရွာပေါ့ကျလေးဝလည်း1000ကျော်ရှိတယ်ဗျာမြောင်တို့သခိုင်းတို့ဖောင်းပြည်တို့သူတို့ကတော့1000ကျော်လေးတွေပေါ့ဗျာဒါကျွန်တော်တို့မကွေးတိုင်းဒေသကြီးမှာရေစကြိုက1000ကျော်တယ်ကမခုတ်ကူက3000ကျော်တယ်နောက်မြင်းဘူးက4000ကျော်ရှိတယ်ပေါ့နော်နောက်ဟိုမကွေးတိုင်းဒေသကြီးမှာတော့လောလောလတ်လတ်ဖြစ်နေတာကပထောင်ရယ်ကြီးရယ်မိုးညူဘက်မှာပေါ့နော်ဒီဒီနယ်ဘက်ကလိုင်းဝဲတို့အရာတွေကတော့လောလောဆယ်တနုပြူတို့မောကတထုံတို့ဘာတို့ကတော့နည်းနည်းလေးတွေပါပဲက
ဒီကနေ့အထိရေကြီးတာကြောင့်စကိုင်းတိုင်းဒေသကြီးခန်းတီမှာတယောက်နဲ့ချင်းပြည်နယ်တွန်းဆက်မှာတယောက်သေဆုံးခဲ့ကြောင်းလည်းပြောပါတယ်တေဆုံးသူတွေအတွက်လူကယ်ပြန်ဝင်ကြီးဌာနကတယောက်ကိုကြက်ငွေ3သိန်းစီထောက်ပံ့ပေးသလိုရေပေးသင့်ပြည်သူတွေကိုလည်းစားနပ်ရိက္ခာနဲ့ကင်ဆယ်ရေးပစ္စည်းတွေထောက်ပံ့ပေးတာကြောင့်ဆက်ပြောပါတယ
်ကျွန်တော်တို့အမျိုးသားတဝါဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီကြီးရှိသလိုဒီနယ်တိုင်းတွေမှာလည်းကျွန်တော်တို့ကဒီအဖွဲ့တွေရှိတယ်အဲ့ဒီတဝါဘေးစီမံခန့်ခွဲမှုအဖွဲ့တွေကလည်းထောက်ပံ့တယ်လို့ကျွန်တော်တို့ကြီးကလည်းထောက်ပံ့တာပေါ့အဲ့တော့ကျွန်တော်တို့ကစံရင်ခါဘူးထောက်ပံ့တယ်စံတပတ်စာပေါ့ဗျာเนาะတခါကယ်ဆယ်ရေးပစ္စည်းတွေလည်းကျွန်တော်တို့ကထောက်ပံ့တယ်ပြည်သူပေါင်းကျွန်တော်တို့ထောက်ပံ့တဲ့ဥစ္စာကအဲ့1100ရှိတာပေါ့
မိုးလေဝသနဲ့ဇလားပေတာညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားမှုချုပ်ဒေါက်တာကျော်မိုးဦးကအေရီတိုင်းဒေတာကြီးကအချို့ဒေတာတွေမှာမြေရေဟာစိုးရင်ရင်မအထက်ရှိနေစေပဲလို့ပြောပါတယ
်စံတရာနဲ့စံတော်ကတော့စိုးရင်မအထက်မှာသူကနှစ်ပေနှီးပါးလောက်ရှိနေပြီပေါ့နော်ဒီနောက်တော့အတွင်းတော့တော့ပေးဘောတော့ကြာနိုင်တယ်ပေါ့နော်အတိုင်းအကြောင်းကတော့ဆိုရင်မဲ့ထက်မှာဒီကတိဘောတော့ရှိတယ်ပေါ့နော်ဒီကတော့စက်တင်နေဦးမယ်နေတာရှိပါတယ်နောက်တစ်ခါတော့ဒီဒီပကိုးပေါ့နော်ပကိုးကတော့ကျွန်တော်ကရင်းခင်မှာတော့ဆိုရင်လည်းလာနိုင်တယ်ဆိုပြီးတော့ကျွန်တော်ထုတ်ပြန်ထားပါမယ်
မိုးဇလဌာနကဇူလိုင်လရဲ့တတိယနောက်ဆုံးပတ်10ရက်အတွင်းမှာအေယော်ရီနဲ့ချင်းတွင်းမြစ်ရေဟာမြို့ကြီးအတော်များများမှာမြင့်တက်လာနိုင်တယ်လို့ခန့်မှန်းထားပေမဲ့ကရင်ပြည်နယ်မှာတော့တန်လွင်မြစ်ရေဟာဆိုးရိမ်ရေမက်ကနေပြန်လည်ကျဆင်းနိုင်ပွဲရှိကြောင်းခန့်မှန်းထားပါတယ်